ကချင်ဒေတာစစ်ပွဲတွေတကြောပြန်စတင်ခဲ့တဲ့၄နှစ်မြောက်အခုလိုအချိန်ခါမှာမြန်မာစစ်တပ်ကအပြစ်မဲ့အရက်သားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဆက်တိုက်ရှိနေသလိုဒီလိုကျူးလွန်တဲ့သူတွေကိုမြန်မာအစိုးရကအပြစ်ပေးအရေးယူခြင်းမရှိတာကြောင့်ဒါကိုအရေးယူဆောင်ရွက်ဖို့ AI ခေါ်အပြစ်ပိဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကချင်ဒေတာမှာစစ်ပွဲတွေရက်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရအောင်ဂျားဝင်ဆောင်ရွက်ပေးဖို့ကချင်မဟာမိတ်အဖွဲ့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်။အပြစ်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်။
ဟိုရင်စီအစိုးရနဲ့အပြစ်ရစဲရေးသဘောတူခဲ့တဲ့ကချင်လူလတ်ရေးတပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တွေကြား2021ခုဇွန်လ9ရက်နေ့ကစလို့ကချင်ဒေသမှာစစ်ပွဲတွေပြန်ဖြစ်လာခဲ့တာအခုဆိုရင်၄နှစ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်လူလတ်ရေးတပ်ဖွဲ့ KIU ထိန်းချုပ်ထားတဲ့ဒေသတွေမှာတော့စစ်ပွဲတွေဆက်ဖြစ်နေသလို IDP လို့ခေါ်တဲ့ပြည်တွင်းစစ်ဘေးရှောင်ပြည်သူတွေဟာလည်းဒုက္ခတွေစခန်းတွေကနေမိမိတို့မူလနေအိမ်တွေစီမပြန်နိုင်ကြသေးပဲဖြစ်နေပါတယ်။ဆက်လက်ဖြစ်ပေါ်နေတဲ့ကချင်စစ်ပွဲတွေအတွင်းအစိုးရစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတာကြောင့်ဒါကိုအမြန်ရပ်ပစ်ဖို့နဲ့အပြစ်ကျူးလွန်သူတွေကိုထိရောက်စွာအရေးယူဖို့ကချင်စစ်ပွဲ၄နှစ်ပြည့်အချိန်မှာ AI လို့ခေါ်တဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့ကမြန်မာအစိုးရကိုတောင်းဆိုလိုက်တာဖြစ်တယ်လို့ Washington DC က AI အဖွဲ့ရဲ့ပြောခွင့်ရသူ Mr. T. Kuma ကပြောပါတယ
် They are asking impunity should end that means whoever who have committed human rights abuses by the Myanmar army should be tried and punished
စစ်ဖြစ်နေတဲ့ကချင်ဒေသမှာလူခွင့်ရေးချိုးဖောက်ကျူးလွန်နေတဲ့မြန်မာအစိုးရတပ်ကတာဝန်ရှိသူတွေကိုအရင်မီဝဲဒီတိုင်းစွတ်ထားပေးတာကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုတာပါစစ်ပွဲထဲမှာမပါတဲ့အရက်သားပြည်သူတွေပေါ်လူခွင့်ရေးချိုးဖောက်တာတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတာတွေဘုံကျဲတိုက်ခိုက်နေတဲ့အထောက်အထားတွေကျွန်တော်တို့စီမှာရှိပါတယ်
အမေရိကန်ပြည်ထောင်စု Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ကလည်းဇွန်လ9ရက်နေ့မှာအမေရိကန်လွှတ်တော်ကတာဝန်ရှိသူတွေနဲ့ရောအိုဘားမားသမ္မတယုံတာဝန်ရှိသူတွေနဲ့ပါတွားရောက်တွေ့ဆုံပြီးကချင်ဒေသကစစ်ပွဲတွေရပ်ဆဲသွားစေဖို့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ပေါက်လာစေဖို့အမေရိကန်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ကြောင်းကချင်မဟာမိတ်အဖွဲ့ဦးဆောင်သူတူဖြစ်တဲ့ကိုဂွမ်ဆန်က VOA ကိုပြောပါတယ
်ကချင်ပြည်နယ်မှာတော့လူသသိန်းခွဲဒီနေ့ဒီဒီစစ်ပေးတင်းဆောင်နေရပေါ့နော်နောက်တစ်ခုကတော့တိုက်ပွဲတွေရောခဏခဏဖြစ်နေပြီးရက်သွားတာရောမရှိသေးဘူးအဲဆိုတာတကယ်ကြီးငင်းချိုင်းရေးမဖြစ်သေးတာတော့တေချာတယ်နောက်ငင်းချိုင်းရေးစာချုပ်ရောကျွန်တော်မချုပ်ဆိုနိုင်ဘူးပေါ့နော်ဒီနေ့ဆိုရောကျွန်တော်ဒီအမေရိကန်အစိုးရမှာတိုက်တွန်းမှုကျွန်တော်တွားလို့ဖြစ်ပါတယ်လက်ရှိပကတိအခြေအနေမှာကျွန်တော်တိုင်းရင်းသားနေနေမှာတကယ်ကိုကွာဟနေရပေါ့နော်စစ်မှန်တဲ့ငင်းချိုင်းရေးဆိုတာဥမာစာရွက်ပေါ်မှာပဲလက်မှတ်ထိုးတဲ့ငင်းချိုင်းရေးမဖြစ်ခိုင်းသေးခြင်းလို့ဒီကူရှိမှနိုင်ငံတကာတောင်းချီးလေးလာတဲ့ရင်းဆိုင်ရေးမျိုးကိုကျွန်တော်ဖြစ်ခိုင်းစေချင်အဲ့ဒါကျွန်တော်တိုက်တွန်းပ
ါကချင်ဒေသမှာစစ်ဘေးရှောင်နေရတဲ့ဒုက္ခသည်တသိန်းခွဲဝန်းကျင်ရှိပြီးဒုက္ခသည်စခန်းတွေကိုအကူအညီတွေဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေသလိုအကူအညီတွေအများအပြားလိုအပ်နေသေးပဲလို့ကိုဂွမ်ဆန်ကပြောပါတယ်အခုဆက်ပြီးဖြစ်နေတဲ့ကချင်စစ်ပွဲတွေအတွင်အရသာပြည်သူတွေနေတဲ့ဒေသကိုအစိုးရတပ်တွေကဘုံကျဲတိုက်ခိုက်မှုတွေရှိနေတာကြောင့်ဒါကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုကြောင်း AI အဖွဲ့ရဲ့ပြောခွင့်ရသူ Mr. Tikuma ကပြောပါတယ
် They are urging the Myanmar government to instruct their security forces not to shell or kill people
စစ်ပွဲနဲ့မဆိုင်တဲ့ပြည်သူတွေကိုဘုံကျဲတိုက်ခိုက်တာတွေမလုပ်ဖို့အစိုးရတပ်ဖွဲ့တွေကိုတားမြစ်ပေးဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်အစိုးရတပ်ဖွဲ့တွေအနေနဲ့စစ်ဖြစ်တဲ့ဒေသတွင်းစောင့်ထိုင်ရမယ့်နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အရက်သားပြည်သူတွေဘေးအန္တရာယ်မဖြစ်အောင်အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါတယ
် AI အဖွဲ့ရဲ့ဇွန်လ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့2015ခုနှစ်ဇန်နဝါရီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနှုတ်ဦးကိုအစိုးရတပ်ကအရမပြုခြင်းခဲ့တဲ့အဖြစ်အပျက်ကိုလည်းရင်ညွှန်းပေါ်ပြထားပါတယ်ဒါကြောင့်အစိုးရစစ်တပ်ရဲ့တိုင်ရင်မှုအပအဝင်အခြားအဆင့်တာဝန်ရှိသူတွေကိုတရားစွဲဆိုခွင့်ပြုဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်မြန်မာစစ်တပ်ကတော့အဲ့ဒီကိစ္စသူတို့နဲ့မသက်ဆိုင်တယ်လို့ဒီဆူဆွဲမှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်ဖို့မရှိကြောင်းတရားဝင်တုံ့ပြန်ခဲ့တာကိုလည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ